င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောမယ်လို့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်တော်စုကြီးနီးပြီလားဆိုတာပါမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်တော်စုမြန်မာနိုင်ငံရဲလူပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ဖြန်ဆိုရင်တော့83နှစ်ပြည့်ပါပြီအခုချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ညှော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကြီးစောက်ရေးလုံးပန်းနေကြပါတယ်တိုင်းသားတွေတောက်လျှောက်လူလာနေတဲ့ပြည်တော်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတန်းခွင့်ရဖို့လက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီကချင် State Democracy Party ကဥက္ကဋ္ဌဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျ။ဒေါက်တာတူးကြာလေးလိုက်မှာရှိပါတယ်။နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မလေးလည်းရင်းနေတဲ့ကိုတီဟဖြစ်ပါတယ်။2ဦးစလုံးလေးလိုက်ပေါ်မှာရှိပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာတူးကြာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါက်တာတူးကြာကြားပါပါလားခင်ဗျ။
ဟုတ
်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြည်အောင်စုကြီးနှီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖက်ဒရယ်ပြည်အောင်စုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြတန်းခွင့်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြာကိုယ်တိုင်ကလည်းပြောရမယ်ဆိုရင် KIA မှာစင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကအမျိုးသားညီလာခံမှာလည်းတလျှောက်လုံးပါဝင်ခဲ့တယ်အခုလက်ရှိပြည်လုံးညီလာခံတွေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြာရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ်
ဟုတ်ကဲ့ဗျာဥစ္စာကျွန်တော်ကိုကျွန်တော်ဝိချက်ပြီပါတယ်ကျွန်တော်ကတော့ဒီချင်းချင်းနဲ့ဒီတို့ပါတယ်ဥက္ကဋ္ဌတော်တော်ကြပါအဲ GS ဒီဥက္ကဋ္ဌတော်တော်ပြည်ပြဖြစ်ပါတယ်ဟုတ်ကဲ့ဗျာအဲကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးဒီကြီးကြီးဒီဆောင်မှုဖြစ်ရင်ကိုကျွန်တော်မယ်ဆိုလို့ရှိရင်တော့ဒီပြည်သူတဲ့မှုရှိလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်ကနိုင်ငံရေးပြည်သူဖြစ်တယ်။ဒီခေတ်ကနိုင်ငံရေးပြည်သူနိုင်ငံရေးဖြည့်ရှင်းဖို့ဆိုတာကိုပြတ်ပြတ်ခဲ့ပြတော့မှဒီစီးရဲနေပဲဖြည့်ရှင်းခဲ့တော့ဒါဟိုညီကြီးတွေဆိုလို့လည်းလာဝေးဖြည့်တာပေါ့။ဒါမဲ့2000ကျော်ပဲပြည်တွေတော့ပဲဆိုရှင်တက်လာတဲ့အပြည့်ရဒါမဲ့ဦးဒီစီကဒီနိုင်ငံရေးပြည်သူနိုင်ငံရေးဖြည့်ရှင်းရမယ်ဆိုတော့လက်ခံပြတော့မှပြည်သူစုနေပဲဒီကျင်းပါလာတာပေါ့လေ။အဲ့တော့ဒီဟာကအခုနောက်ဆုံးမှာဆိုလို့ရှိရင်ကျင်းမြစ်တိရာဇဝတ်ပြည်လုံးကြီးလာခါနဲ့ဆိုတာကိုပြပါတာပေါ့ဒီနေ့မကုန်ခင်ယူကော့ပဲမတိုင်မင်းသူကညီလာခံပြပဖို့လည်းလာလာရှိတယ်လို့ကြားသိရတယ်ဒါဒီဟာဒီညီကြီးကြီးပြောတဲ့နေရာမှာမိမလမ်းမှာနေသွားနေတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဒါမဲ့ခုရှိတာကအဲ့ဒီညီလာခံနိုင်ငံရေးသမီးပွဲပေါ်လေတဲ့တော့ကိုဖြောင်းဖြောင်းဖြူးဖြူးမကျင်းပနိုင်တာဒီခုကတော့နည်းနည်းပြူစည်းတာပေါ့အဲ့ဒါတော့ဒါဒီပေါ်မှုတွေတော့ဒီကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတာနိုင်ငံရေးဖြည့်ရှင်းတဲ့ပွဲပွဲပေါ်မှာဖြည့်ရှင်းတဲ့နေရာမှာပြည်သူစုနေပွဲလုပ်တဲ့နေရာမှာဒါ CLA နဲ့ကျွန်တော်ကဒီကိုယ်စားလှယ်စုနေပွဲအကြီးကြီးတယ်အဲ့လို People Solution တစ်ဖက်မှာဒါအပြစ်ခရရပြေးထားရမှာအဲ့အမျိုးဆုံးဒါအရာကြီးအပြစ်ခရပြေးရင်လောက်ထားပြီးတော့မှနိုင်ငံရေးကျင်းပဖို့သွားတယ်ဆိုအဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့ဒီဟာကအခုအပြည့်ပါမဖြစ်နိုင်တူတယ်ဘယ်လိုဒီခါလေးရှိလာတာအဲ့နိုင်ငံရေးမျိုးပေါ်လည်းဒါပြောမယ်ဆိုလို့ရှိရင်ဖြောင်းဖြောင်းဖြူးဖြူးစနစ်ပေါ်ကခဲ့တယ်ရှိတယ်ဘာပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးညီလာခံကဆက်တဲ့ကျင်းပသွားမှဖြစ်တယ်ပြည်လုံးညီလာခံရဲ့နောက်ဆုံးပါတယ်ပါလေဒီဖက်ဒရယ်ဒီမိုကရေစီတောင်းဆိုရဖြစ်တယ်ဒါဒီတင်းကြမ်းရေးကိုရရှိစေမဲ့မြလန်ဖြစ်တယ်လို့ပြောတာ
ဟုတ်ကဲ့ခင်ဗျ
ာဒါကြမလို့ဒီအခုချိန်ကမှဒါဒီကျလို့နေကမှညီကမ်းရေးရရှိဖို့ရှေ့ကိုတွန်းနေတယ်ဟိုအလားလာတော့ဒီကြီးကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက်တယ
်ဟုတ်ကဲ့ဒေါက်တာတူးကြာခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပို့ပြီးတော့တိုးတက်လာတယ်ပေါ့ဒီနေရာမှာကျွန်တော်တစ်ချက်မိခြင်းကဖယ်ရက်ဆိုတဲ့အသုံးလုံးပါအရင်တော့ကဆိုရင် Ferrari ဆိုတဲ့အသုံးလုံးသုံးမယ်ဆိုရင်စစ်ဆိုးကဟိုးအရင်လက်ထက်ကဆိုလို့ရှိရင်ဒါခွက်ထွက်ရေးဆိုပြီးတော့ရှုမြင်တာမျိုးတွေရှိပါတယ်ဒါပေမဲ့ဒီကနေ့တက်လာတဲ့အာနာယာဆိုးရီကိုနိုင်က Ferrari ပြည်တော်စုဆိုတဲ့စကလုံးကိုသုံးပါတယ်ခင်ဗျာအဲ့တော့ Ferrari ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအဆိုးရတွေပြောနေတာနဲ့တက်မတော့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပဲလားလို့ခံယူပါလားကွဲလွက်မှုတွေရှိပါလား
ကျွန်တော်ခံယူတာကဒီ Ferrari ပြည်တော်စုဆိုတာပူပေါင်းရေးပါခွက်ထွက်ရေးမဟုတ်ပါဘူးဒါဖြစ်ပေမူနဲ့အဖွဲ့အစည်းမျိုးကိုကျင့်သုံးရမှာပြည်ထောင်စုကိုဒီအားလုံးတန်းတူညီမျှအခွင့်အရေးရရှိဖို့မှာကိုယ်ပိုင်ပြတ်သားခွင့်အမျိုးသားတန်းတူအခွင့်အရေးကိုယ်ပိုင်ဥချုပ်ရဲ့ကိုယ့်ဘာကိုဖန်တီးဖို့ဆိုရတဲ့နဲ့ဒီပြည်ထောင်စုကိုစနစ်တကျဖွဲ့စည်းထားမယ်ဖွဲ့စည်းထားခဲ့မယ်ဆိုလို့ရှိရင်ကျွန်တော်ဒီပြည်ထောင်စုကညီကြတာရနေပါပဲခွဲထွက်လို့တဲ့လူတွေကတိုင်းသားတွေကမရှိပါဘူးပြည်ထောင်စုခိုင်ခိုင်မြဲမြဲနဲ့အားလုံးတန်းတူအခွင့်အရေးနဲ့ပူးပေါင်းနေထိုင်ခြင်းနဲ့ ဒီလူမျိုးတွေပဲများပါတ
ယ်ဟုတ်ကဲ့ကျွန်တော်အဓိကမေးချင်တာကဒီ Ferrous ဆိုရဲ့၃နှုံးပေါ့နော်အစိုးရက၃နဲ့ Ferrous ဆိုရဲ့၃နှုံးပေါ်မှာဝိဝါဒကွဲစရာရှိလားဒါကတိုင်းသားတွေလူလာနေတဲ့ Ferrous ဆိုရဲ့အနှစ်သာရပုံပေါ်ရဲ့လား
အခုကကျတိုင်းသားတွေလူလာတဲ့အနှစ်သာရကဘာလဲဆိုရှင်လက်စကုနကုနေပြင်းလို့ညလာခံတုန်းကဘုရားဆန်းပြောခဲ့တဲ့ဂိတိစကားတိုင်းပေါ့လေကိုဗန်ပြတ်တန်းဆိုရင်အမျိုးသားတန်းကျုပ်ကိုရပြီးဝရရှိတဲ့ကိုဗန်ဥချိုရရှိတဲ့ဒီဒီဆောင်စုဖြစ်တဲ့ဒီလိုကြည့်လို့ဒီဆောင်စုကိုဒီဆောင်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါပဲအကောင့်တွေပေါ်စီကြည့်မှာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြီးတော့မှညီချင်းဒီဆောင်တဲ့နေရာမှာဒီပုံစံမျိုးနဲ့ဒီဆောင်စုကိုပေါ်ဆောင်စီကြည့်တယ်အားလုံးလို့ဒီနေရာမှာဒီဒီကျွန်တော်ပဲကဒီတိုင်းသားပဲကကျွန်တော်အနေနဲ့တည်းဆိုလို့ရှိရင်တော့ဒီစစ်မှန်တဲ့ဖက်တဲ့ဒီဆောင်စုဒီဆောင်ရပဲဖြစ်ပါတယ်အဲ့ဒါတကယ်ကပြောလို့ပဲစစ်မှန်တဲ့ဖက်တဲ့ဒီဆောင်စုဆိုတာကအားလုံးတန်းတူဖွင့်ရတဲ့ဓာတ်တူညီမြနေဆိုင်နိုင်တဲ့ဒီဒီစစ်တီးတလုံးကျနေဆိုင်နိုင်တဲ့ဒီဆောင်စုကိုဆူလို့တာဖြစ်တယ်ရခွဲတူရဲဆိုတာကိုဒါကြည့်ချက်မှမဖြစ်ထားပါဘူးပါပါ
ဟုတ်ကဲ့ခင်ဗျဒေါက်တာတူးကြလေးလိုက်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမယ့်ဒင်းရဆရာကုတီဟာဖိတ်ခေါ်ကြပါလေကုတီဟာကြီးခုနကကျွန်တော်ခုနကဒီဒီလက်ရှိပင်လုံးနဲ့အခြေအနေလက်တွေ့အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတီဟာကိုအဓိကမေးချင်ပါတယ်ခုနကပြောလို့တိုင်းသားတွေဘက်ကလူလာနေတဲ့အချက်ဒီအခုပင်လုံးဆိုလဲအဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီအဲ့တော့လူလာနေတဲ့အချက်ဒီနဲ့အစူရဘက်တမရဘက်ပြောနေတဲ့အချက်ဒီကနီးစပ်မှုရှိရလားတော်တော်ကြီးကွာဟာနေလားကုတီဟာအမြင်သိချင်ပါတယ
်ပတ်လင်းပြောတာတော်တော်ကြီးကွာဟာနေလို့ဒါလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့ကြန့်ကြာတဲ့ကိစ္စတွေကျွန်တော်တို့အောက်ခြေမှာထိတွေ့မှုဖြစ်တဲ့ကိစ္စတွေပြန်ဖြစ်လာတယ်ကျွန်တော်နားလည်တယ်နောက်တစ်ခါသူတွေနေနဲ့ကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အချိုးဆူးနေပွဲဒီမှာပဲအလားပြဿနာတွေအလားဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆွေးနွေးပွဲတွေလည်းရင်းနှောင်းလည်းကျွန်တော်တို့ဆွေးနွေးတဲ့အခါမှာချုပ်ခတ်တဲ့ဟာတွေဟိုမေးထုတ်ခဲ့ရတာတို့နောက်မှဆွေးနွေးမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ဗျာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်အခြေလဲမှုတွေနဲ့ရှင်းဆက်ခဲ့ရတဲ့ကိစ္စတွေအများကြီးနောက်ဆုံးမှာကျတော့ကျွန်တော်တို့ပို့ပြီးတော့တစ်ဆို့စရာအဖြစ်လာတော့ပေါ့ဗျာဟိုတွေ့ချာမကြေလည်ခဲ့လို့ပေါ့အဲ့ဒါအဓိကဆိုဟိုဟိုတားညုံပြောတာအမှန်ပဲဗျာကျွန်တော်တို့ဒီပင်လုံး sorry ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကခံစားနားလည်ထားတာတော့အစိုးရခံစားနားလည်ထားတာတော့ကတက်မတော်ပေါ့နော်ပို့ဆိုတာကတက်မတော်ကသူကဒီ federal ဆိုတဲ့စကားလုံးတော့လက်ခံလာတာဘာမှမကြသေးဘူးသူက federal ကိုခွဲထုတ်ရေးဆိုပဲဆိုပြီးတော့တခါလေညီနာချင်းချတာတော့ဟိုဆိုတော့နောက်ပြီးတော့သူကကျွန်တော်တို့ဒီတိုင်းသားအရေးလှုပ်ရှားနေတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းသူကထိတ်တိတ်ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့အခါကျတော့အဖွဲ့အစည်းဖြစ်တဲ့အခါကျတော့ကျွန်တော်တို့ကသူကစစ်မှန်တာနှစ်ခုဖွင့်ထားဆိုဖြစ်တယ်တစ်ဖက်ကလည်းနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့စိုးရိမ်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အဲခုခံတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကင်နေကြားမှာပေါ့နော်ကျွန်တော်တို့ဒီတို့နိုင်ငံရေးဆွေးနွေးပွဲလို့တခါမှတော့တားတဲ့ကိစ္စမျိုးတွေဟလာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်ဆိုတော့ဒီပြဿနာနှစ်ခုကဟိုပြပြပြပြချင်းကျွန်တော်တို့ဒီဆိုရလဲအဲ့ဒီကြားထဲမှာညက်လာတယ်ဘာလို့ဒီကိုတက်ကလည်းဒီ federal ကိစ္စကိုဟိုတက်တဲ့ကောကောသူ့မှာတက်သားတဲ့ဒီ blue federal ပုံစံနဲ့သွားမယ်ဆိုတော့ energy ဆိုရလဲတက်သားတဲ့ပုံစံမှရှိရကကြတော့တိုင်းသားတွေလူလာတဲ့ပုံစံဒါဆိုတော့တခါဒီဒီတက်မတော်လူလာတဲ့ပုံစံနဲ့သူ့ပုံစံနဲ့ကြားမှာဒီတိုင်းမို့တော်တော်လေးအကျက်ပဲရှိရပါဘူးလို့ဆိုတော့သူကသူ့ရဲ့ပုံစံကိုချမပြနိုင်တဲ့အတွက်ကြောင့်မလို့ဈာချဖို့တော်တော်ခက်တယ်ဆိုတော့တကယ်တမ်းကျတော့ကျွန်တော်တို့ Federal ကိုဟလာဟိုတနက်တန်ရက်ချင်လို့ပြောနေတာဗျနိုင်ငံရေးအရာ Federal ကိုဟိုစနစ်ကိုထူထောင်ခြင်းနဲ့စိတ်ကအဲ့ဒီ၃ဘွဲ့မှာတပါးလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ Federal တိဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရည်ချင်းချမှုပဲအဲ့တော့ဒီ၃ဘွဲ့လုံးမှာကျွန်တော်တို့ညကြီးတစ်ခုရှာပြီးတော့ Federal ကိုကျွန်တော်တို့ပထမတစ်ဆင့်အနေနဲ့တိဆောက်ဖို့လိုပဲလို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်တော့ကျွန်တော်ဒီစိတ်ခက်မြင်ရတယ်ကျွန်တော်ဒီတနက်တန်လေးရက်ချင်လို့ကျွန်တော်တို့ကစပွဲပိုင်းမှာတက်လိုက်တာတကယ်တော့နိုင်ငံကြီးကြီးမှန်းချက်နဲ့ပတ်သက်ရင်ကြောင်းကြောင်းရေချင်းကတော်တော်ကွာတယ်ဒီတုံးပွဲကဆိုတော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ရှေ့မှာကျွန်တော်တို့ဒီတိုင်းပဲပြဿနာကဥလဲဥလဲနဲ့ဖြစ်မယ်ကျွန်တော်တို့ဒီတနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီလက်ထက်ကင်ဆန့်ကျင်မှုကပိုပြီးဆိုးလာပိုပြီးကျွန်တော်နောက်ထပ်ကြောက်တဲ့ဟိုဟာတစ်ခုကဟိုပြဿနာတစ်ခုကဘာလဲဆိုတော့ဒီနေ့တိုင်းသားရဲ့သဘောထားလို့ပြောရင်တကယ်တော့ကျွန်တော်တို့ဟိုအရင်ကျေလောင်တဲ့အတန်ကလက်နက်ကင်တိုင်းသားအဖွဲ့ရဲ့သဘောထားပုံပြီးကျေလောင်တယ်အဲ့ဒါလည်းပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးအနည်းနဲ့ဖြည့်ရှင်းတယ်နိုင်ငံရေးအရကျွန်တော်တို့ဟိုလိုလားချက်တွေကိုရအောင်စူးစမ်းရတယ်ဆိုတော့တိုင်းသားဒေသတွေမှာလည်းဟိုကျေပြန့်လာဖို့လိုတယ်တွင်ကျေလာဖို့လိုအပ်တယ်အငြင်းမြင့်တွယ်ဖို့လိုအပ်တယ်အခုကနိုင်ငံရေးပါတီတွေတိုင်းသားနိုင်ငံရေးပါတီတွေအဲ့လောက်အားမကောင်းမင်းနဲ့ကျွန်တော်တို့ငြိမ်းငြိမ်းဆွေးနွေးတဲ့အခါမှာလက်နက်ကင်အဖွဲ့အစည်းကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီဘက်ကဆိုလဲအထူးအတက်မတော်ဘက်ကကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဟိုဘက်ကဆိုလဲလက်နက်ကင်အဖွဲ့ရဲ့သဘောထားတွေကပုံပြီးပြင်းထန်တယ်သူတို့တွေညှိတဲ့အခါကျကျွန်တော်တို့ရှေ့မတူဘူးဆိုတော့ဒါတွေကအများကြီးညှိရမယ်အဓိကကတော့ သုံးခုကျွန်တော်တို့နှကြည့်အရင်ရှာပြီးတော့ပထမအဆင့်ကိုကျွန်တော်ရအောင်လှမ်းဖို့လုပ်ရယ်မဟုတ်ဘဲနဲ့အားလုံးလူချင်းတဲ့အတိုင်းပဲဖြစ်ချင်နေဆိုလို့ဆိုရင်တော့ကျွန်တော်ထင်တယ်တော်တော်လေးကိုမလွယ်ဘူးစိတ်ငုံမှုကြီးမားတယ်ကျွန်တော်ဒီတက်တန်းနဲ့လည်းမချစ်နိုင်ဘူးရှေ့တက်တန်းမှလည်းမသိကြဘူးလို့ပြောချင်ပါဟုတ
်ဟုတ်ကဲ့ကုတီဟာကျေးဇူးပါကျွန်တော်တော့သူကြောင့်နဲ့ကုတီဟာလီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာတော်ရရှိနေတော်တော်များများလေးဒီကိစ္စနဲ့ပတ်သက်ပြီးတော့စနေမင်းများမှုတွေရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးတော့ပါမယ်တော်ရရှိနေကိုအရင်ဆုံးကျွန်တော်ကုစလိုက်ဝေကွန်ဖိတ်ခေါ်ချင်ပါတယ်ကုစလိုက်ဝေကွန်တူတုတ်တုတ်နဲ့စနေမင်းများနိုင်ပါတယ်
ဟုတ်ကဲ့တမတော်ရောနောက်ပြီးတော့လေးနဲ့ကင်ရောကျေရမ်းတို့ကလူထုတွေကိုစားတော့တိတ်လူထုကိုစားတော့တို့ပြုတ်တယ်လို့ကျွန်တော်တို့မဆိုလိုနိုင်ပါဘူးတို့လေးနဲ့ကင်ကြီးဖြစ်တဲ့အတွက်တို့ကရှစ်တန်းကရောက်နေတာကျွန်တော်တွေ့ရတယ်အဲ့တော့တို့ကဖေဒရယ်ဒီမိုကရေစီဆိုတဲ့ဆွေးနွေးတဲ့ချိန်တိုင်းတို့ကတို့သဘောထားကူးလေတော့ကျွန်တော်တို့တွေ့ရတယ်ကျေရမ်းတို့မြန်မာနိုင်ငံဆိုရင်တော့အရင်ကဒီမိုကရေစီရှင်နေနေတော့တယ်ဖေဒရယ်မပါလို့တို့ပြန်လဲကွေးပြီးတော့မှလေးနဲ့ပြန်ကင်ရတာဥပမာရုရှားတို့ရဲ့ဆိုရင်လည်းဖက်ဒရယ်ကောင်းတယ်ဒီမိုကရေစီစနစ်မကောင်းတဲ့ရုရှားလည်းပြန်ပြုတ်ကျွေးတာပဲအဲဒီမြန်မာနိုင်ငံရဲ့ရုရှားကိုဆင်တွဲပြီးတော့မှထိန်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပေမဲ့မြန်မာနိုင်ငံကဖက်ဒရယ်မခိုင်မာလို့ပြန်ကျွေးရတယ်ရုရှားလည်းဖက်ဒရယ်ကောင်းပေမဲ့ဒီမိုကရေစီစနစ်မခိုင်မာပြုတ်ကျွေးရတယ်အဲတော့အခု27ရာစုပြည်လုံးကြီးလာကမှပြန်ဆွေးနွေးတဲ့အချိန်ကြရင်ခွဲထွေးရမယ်မခွဲထွေးရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးနွေးတော့ခဲ့နဲ့ရှယ်လက်ဘီရိုမှာအဖြစ်ပေါ်နေတဲ့ကြားနဲ့ကြားနေအနေနဲ့ဆွေးနွေးပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနွေးနေစဉ်ပူကောင်းမယ်ဥပမာဟိုမြန်မာနိုင်ငံကိုပြည်နယ်ဆက်လက်ခုနဲ့ဖွဲ့စည်းနေဆိုတဲ့ဥစ္စာတောင်မှမဆွေးနွေးနိုင်တဲ့နဲ့တိုင်းလူလူပြည်နယ်လူလူတွားပြီးတော့မှဘာမှမကြီးမရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းနီးပြီလားဆိုရင်တော့ဘုံဝါဝါရရှိသေးတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကုန်ကျေးဇူးပါနောက်ထပ် Threshing တူဖိတ်ခေါ်ကြပါလေကိုဆိုင်အောင်ကျော်ဆန်းစနီမင်းမြောင်လို့ရပါတယ်ခင်ဗျာတူတူတုတ်လေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်တို့ဒီရှမ်းပြည်နယ်နေတော့လေနော်တာကြုံမင်းအောင်လိုင်းပို့တဲ့တဝန်လာထဲမှာရှင်းရှင်းလင်းလင်းပို့ထားပါတယ်လက်နက်ချမှတာလင်းငယ်ငယ်ရမယ်ပေါ့နော်ကျွန်တော်တိုင်းနာလက်နက်ကင်နေရတဲ့လက်နက်ဘလူးမမအချင်အောင်လို့နော်တမ်ဘရော်လည်းလက်နက်ချရမယ်တိုင်းနာလက်နက်ကင်နေတဲ့လက်နက်အကုန်လုံး short ချမှတာလင်းတိုင်းပြည်ငင်းနေမှာပါတယောက်တစ်ပေါက်သာပြောနေမယ်ဆိုရင်ဒီတိုင်းပြည်ရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငင်းငင်းအေးဆိုတာနောက်ဘွားတော့အိမ်မက်တော့ခက်မမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းခင်ဗျနောက်ထပ်တယောက်ရှိပါတယ်ကုတီးလည်မှုကုတီးလည်မှုဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီမြန်မာဖုန်းစီကတော့အတမလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကဘာဖြစ်လဲဆိုတော့နော်အခုဒေါန်ဆောက်စီကြီးစိတ်တက်နဲ့အရင်ကစိတ်တက်နဲ့အမှန်မှပါထားတော့ဖြစ်ပါလေခင်ဗျ။ဘာဖြစ်လဲဆိုရင်နော်စစ်တဲ့စစ်တော့စိတ်ကနဲ့အခု2015စိတ်ကကပြောင်းလဲသွားလို့ဖြစ်ပါလေခင်ဗျ။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ကနော်ငင်းကြေးကိုနော်လုံးတိုင်းသားတွေကလူချင်းတယ်နော်ပြည်သူကအများဆုံးလူချင်းတယ်ဒါမှမဟုတ်နော်အစိုးရစစ်တပ်ကနော်သဘောထားမယိုးတဲ့အတွက်ကျွန်တော်တို့တိုင်းသားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့နော်ဒုက္ခရောက်နေဦးမှာဖြစ်ပါလေ။ဘာဖြစ်လဲဆိုရင်နော်အခုကနော်ရခိုင်ပြည်သူတွေကိုလည်းနော်မတရားနော်လက်နက်ကြီးတွေနဲ့အမျိုးတုံးဖြစ်နေတယ်နောက်ပြီးတော့ရခိုင်ပြည်သူတွေဖတ်ပြီးအောင်လို့နော်သူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျိုးလက်နက်ကြီးတွေနဲ့ပစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်ပြီးတော့ကချင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်နော်ဗမာပြည်ငြိမ်းချမ်းဖို့နော်ပြန်လဲပေါင်းစည်းဖို့ကတော့အတမဝေးกว่าသေးပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ကိုတီးလဲမှုကျေးဇူးပါတယောက်ကျော်ဆက်ခေါ်ပါမယ်ကိုခိုင်ဆိုးကိုခိုင်ဆိုးဆွေးနွေးမြေးမြောင်းလို့ရပါတယ
်ဟုတ်ကဲ့ပါအာပေအာအတေကပေးထဲပေးထောင်ဆိုးကြီးပေးထောင်ဆိုးကြီးနီးပြီလားဆိုတော့ခေါင်းဆိုင်နဲ့ကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်တော့ပေးထောင်ဆိုးကြီးတော့မနီးသေးဘူးကျွန်တော်ကပြောချင်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့အော်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်အားဟိုတော်မှနေပြီးရဲ့လွတ်တော်မှနေပြီးရဲ့တင်းအစိုးရသိတာတော်တော်မှနေပြီးရဲ့အခုဆွေးနွေးဖို့အားမပါဘူးအဲတော့ပြည်နယ်အစိုးရဖွေးဖို့အားကိုလည်းတော့နေပြီးရဲ့ပြည်နယ်တွေကလုံပတ်ဖက်မရှိဘူးဆိုလို့ရှိရင်တော့ဖေထရီနဲ့တော့ကောက်ကောက်ဝေးပေါ်နေပြီလို့ထင်တယ်အဲတကယ်လို့ပြည်ထီဖေထရီပြည်ထောင်စုတခုခုဖြစ်နေတယ်မယ်ဆိုလို့ရှိရင်တော့ပြည်နယ်တွေမှာဝန်ကြီးချုပ်အစိုးရကိုပြည်နယ်တွေကဖိတ်ခွင့်ပြန်ခွင့်ရှိရမယ်ဒါပင်တွေကလူတွေကတော့အားတိုင်းနဲ့ပင်တွေကလူတွေကတော့ဟောဒီပင်မကြီးမှာဝန်ဟောသမဒလုံးဖို့စိုက်တာလည်းမရှိဘူးသူတို့တွေကအဲ့ဒီကြောင့်ဒီကကဖေထရေပင်တော်ဆုံးနီးလာပြီဆိုလို့ရှိရင်တော့ဒီဟောဒီအခုလက်ရှိအချိန်နဲ့မှာနေပြီးပင်တွေဝန်ကြီးချုပ်ကိုပင်တွေကနေပြီးခွင့်ပင်ခွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရာဆိုလို့ရှိရင်ပေါ့နော်အ
အဲ့ဒါအလောက်ပဲကျွန်တော်ကပြောရှင်တာပါဟုတ်ကဲ့ခုခါဆိုကျေးဇူးပါခင်ဗျာကျွန်တော်ပြင်နိုင်ဆွေးနွေးတဲ့သူတွေပြန်လှည့်ပြီးကျွန်တော်လည်းကျွန်တော်ကိုတိဟာကိုပြန်ခေါ်ကြပါမယ်ခင်ဗျာခုနကတော်တော်ရှင်ဒီထဲမှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားရတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ညဉ့်ညမ်းကြီးကအန်ဒီဆူ
တဲ့ကိုင်အဖွဲ့စည်းရလာတဲ့ခေါင်းဆောင်တွေကနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တက်ခံရေးအစိုးရပေါ့အဲတော့ကျတော့ကျွန်တော်တို့ဒီလက်နက်ကိုင်အချင်းချင်းတို့ဘယ်လိုကိုင်တွေ့ရမလဲဘယ်လိုစီးရမလဲဟလာဘယ်လိုထိုးဖောက်အောင်မလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုဟိုထွက်အောင်လုပ်ရမလဲဆိုတော့တို့ချင်းချင်းကအကောင်းဆုံးကျင့်ချက်တယ်ဆိုတော့ဟိုကျွန်တော်တို့ဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတော့တို့လူချင်းနဲ့အနေထောက်ရောက်လာအောင်တို့တွန်းထိုင်တယ်တော့နီးစပ်တယ်လက်နက်ကိုင်ရှင်လက်နက်ကိုင်တို့က language တူတယ်ကပြောမယ်ဆိုလို့ရှိရင်အဲ့ဒါအားတာတယ်အရင်ဆိုရတော့ NLD ဆိုရအဲ့ဒါအားမတာဘူးအဲ့တော့ NLD ဆိုရကြတော့ဒီလက်နက်ကိုင်ဖွဲ့စည်းတွေကိုဟိုဟိုဆက်ဆံတဲ့အခါမှာဟိုနီးစပ်မှုမရှိဘူးအရင်ကတောင်းတကြီးဖြစ်နေတယ်အဲ့တော့မတိုးပါဘူးတစ်ဖက်ကလက်နက်ကိုင်ဖွဲ့စည်းတွေကတို့ပြောချင်တဲ့ဆိုရင်စိတ်တွေလာဟိုတသနာတွေကိုလည်းထိထိရောက်မပြောနိုင်ဘူး NLD ကလည်းအဲ့ဒါတွေမကူညီနိုင်ဘူးဥပမာဆိုကြပါဆိုလက်ရှိကျွန်တော် KB နေမှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအစိုးရကဖောက်အောင်ဆိုတော့တပ်မတော်ကဖောက်နေတဲ့အတွက်ကြောင့်တော့တခါက KNU ကသိုးရိမ်သိရှိတယ်ဆိုတော့အခုဆိုတပ်စနာကစတဲ့တာပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေမှာဆိုလို့ရှိရင်တကယ်တော့လမ်းဖောက်တယ်ဆိုတာအစိုးရကိစ္စဖြစ်လို့အစိုးရဒီကိစ္စကိုနည်းနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီပြဿနာကဖြေလည်နိုင်တယ်လို့ထင်တယ်အဲ့ဒါတွေကိုတို့ဒီအစိုးရကမလုပ်နိုင်ဘူးဒါကတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကဘာလဲဆိုတော့ energy မှာသူစဉ်းစားထားတဲ့အဲဟိုဒီ federal ပုံစံပေါ့နော်လက်ရှိဒီမြန်မာရေးရဖို့အတွက်ကိုသူဘယ်လိုသွားရင်ကောင်းမလဲဆိုရင် strategy မရှိဘူးလို့ကျွန်တော်သာလဲတယ်ဘာလို့ဆိုတော့နှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲသူဘာပြောချင်လဲကိုဘာပြောချင်လဲအဲ့ဒီကနေရအောင်ညှိပေးတယ်ဒီပွဲစားသဘောမျိုးဖြစ်နေတယ်အဲ့တော့ energy ကနေပြီးတော့အစိုးရတည်းကခေါင်းဆောင်တည်းအနေနဲ့ဒီအားလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ချပြပြီးဆွဲခွန်နိုင်အောင်ဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒါမရှိဘူးဆိုအဲ့နှစ်ချက်မရှိတဲ့အတွက်ကြောင့်မို့လို့တက်တနာရအရင်ပြဿနာအဟောင်းနဲ့ပါပဲလည်နေတဲ့အတွက်ကြောင့်မို့လို့ energy ကနေပြီးတော့ဘယ်ချင်းသူတို့တစ်ဖက်ကပင်ပန်းပြီးတော့ဟာဟိုအဆင်ပြေတဲ့အဆင်ကိုရောက်လာမလဲလို့စောင့်ကြည့်သလိုဖြစ်နေတယ်ဆိုတော့ဂျားမဝင်နိုင်ဘူးဂျားအဖြေတစ်ခုသူကမပေးနိုင်ဘူးဆိုတော့အဲ့နှစ်ချက်နဲ့ကျွန်တော်တို့ကဒီဟာပြဿနာတက်နေရှေ့မရောက်ဘူးပေါ့နော်ဆိုတော့ energy ဆိုရလဲဉာဏ်ဉာဏ်ရေးပြဿနာဒါပါပဲဒီနှစ်ချက်မှာကျွန်တော်တို့လဲနေတာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာတူးချောင်ကိုပဲဆက်မေးချင်ပါတယ်ခုနကမေးခွန်းပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုပ်နေတဲ့ဉာဏ်ဉာဏ်ရေးလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာတူးချောင်ပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်းချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှာဒီဉာဏ်ဉာဏ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျတေချာတဲ့နီးပြူဟာမျိုးပေါ့နော်တေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါလေဒေါက်တာတူးချာကတော့လက်ရှိညီငယ်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလို့ဖြစ်နေရမှာစိန်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ဒါတော့အဓိကအမြင်ကြီးတာကဒီကောင်းဆောင်လုပ်တဲ့သူတွေပေါ့အဓိကသတ်မတော်တန်တာလက်နေကန်ဖွဲ့စည်းတွေအားလုံးမှာဒီပြည်ပြည်ပြောင်းလဲစိတ်ကရှိဖို့လိုတယ်နောက်ရိုးသားမှုအပြန်အလှန်ယုံကြည်မှုပွင့်လင်းနေတာမှုဒါတွေရှိဖို့လိုတယ်ပြောတာတမျိုးလုံးကတမျိုးအဲလိုဖြစ်နေတဲ့ခါကျတော့ဒါညီချင်းရေးရရှိဖို့အများကြီးအလန်းဝေးသွားနိုင်တာရှိတာ။ဟိုအဲတော့ပြောချင်တာကညီချင်းရေးဆိုပြီးပြောလို့မှလုပ်တာမညီချင်းရေးလက်တွေ့ရ။နောက်ပြီးပြောတာကအပြစ်ခတ်ရရေးလက်တွေ့လုပ်တာအပြစ်ခတ်မရရေးဒါမျိုးတွေဖြစ်နေတယ်။ဒါကိုပြန်ညှိနှိုင်းရ။ပြန်ညှိနှိုင်းပြီးတော့ယုံကြည်မှုအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့လိုအပ်တယ်။အကြမ်းရင်ဒီမှုဒီဆောက်ဖို့ဆိုတာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ရဲ့လိုလားချက်တွေကိုအလေးထားလေးစားပြောမှဆွေးနွေးရမှာဖြစ်တယ်။ဒါနိုင်ငံရေးဆွေးနွေးပွဲအားဖြင့်နိုင်ငံရေးဆွေးနွေးပွဲယူတာဖြောင်းမှတဲ့အပြန်လန်ရှိတဲ့အပြည့်ယူမြတ်တာနိုင်ငံရေးဆွေးနွေးပွဲကိုဒါခိုင်ခိုင်မာမာပြီးပါပြောမှသာဟိုတက်ပြတာတာဆုံးဖြတ်ချက်ချတော့ဖို့တော့တယ်။ဘယ်လိုမှမဟုတ်လို့ရှိတော့ကျွန်တော်ဒီအရှိကိုတူးနိုင်ဖို့အခက်အခဲရှိတယ်။ဒီကြားရင်းနဲ့အမိကလာဖို့ကြည့်ကြည့်ဒါကျွန်တော်ပြောချင်တာကျွန်တော်အမိကတော့ဒါအဓိကယုံကြည်မှုအတူဆောက်ကြရမယ်ဒီအစိုးရနဲ့တမ်းတော့နောက်ပြီးတော့မှစတန်ဒန်ကိုလည်းဖွဲ့ပြီးတော့နောက်တိုင်းပါတီကပါလာပါလိမ့်ဆိုတော့ဒီယုံကြည်မှုမရှိတဲ့ဘက်နဲ့တခြားဘာမှလက်တည်လို့ဆောင်လို့မရဘူးယုံကြည်မှုတိဆောက်ပေးလက်တည်လို့ဆောင်ရှိရမယ်အဲမှာဒီအားလုံးကပြုပြီးကြောင်းလဲသိတတ်နေသွားဒါဒီညီချင်းရဲ့လူချင်းတွေဆိုဒီကအားလုံးညီချင်းရဲ့လူချင်းတွေအမှန်တကယ်ညီချင်းရဲ့လူချင်းတွေသိတတ်တယ်လို့ဆောင်ကြရမှာဖြစ်တယ်။ဒါမှပဲကျွန်တော်ကအောင်မြင်မယ်။လုံးဝလို့ရှိတော့ဒါကိုတယောက်တစ်မျိုးနဲ့ဖြစ်နေမယ်ဆိုလို့ရှိရင်ဒါကဒီကနဟိုဒီပြောခဲ့ကြတယ်လို့ကတော့ဒါကျွန်တော်ဒီလိုနဲ့ဝေးနေလို့ဖြစ်တယ်ပါပဲ။ဒါအခုချင်းသာမှာတော့ကျွန်တော်အတိအကျမြင်မိတာကတော့ဒါရှေ့ကိုတွေ့နိုင်လို့ဒီလိုဖြစ်တော့ယုံကြည်မှုပြသမယ်။နောက်ပြီးအကြံဉာဏ်လေးစားမှုရှိရမယ်။ 然后比不包草原母皮啊，哎，那不去母亲那了，对吧？人家也啊，人家是啊，这些事情嘛，我就说。
好，各位朋友，到了度假结束啊，就让那首古迪哈我没接嘛了，各位朋友，古迪哈，姑娘个孙女到家来，到了度假来表话嘞，古迪哈来孙女也到了新来表家嘞，比方说那八达路苗林这里，到里苏米那里对啊嘞，各位朋友，说，但拍个来记录线，古七年嘛，拉拉高你哦，没修啦，比方说就你比啦，古迪哈，哪里东得比皮皮吧？
好，然后就那说说苗林里，我高面话上嘞，是什么玩意嘛？我喏，就是你这在哪里家？这在哪里家嘞？山东朋友就是。就那说的，你把我们家做，就那说的，年年一年不得比哦，土产品就那分出来不得比哦，就那分了那不得比哦嘞，阿妈的整个嘞，那跑比他还给啥嘞？来去嘞，说，说到明年的给啥嘞？估计起码都不会零零地多啊的，地多嘞，他家了就那分出来出来嘞，就是要毛多乌，好啦，今年今巴拉嘞，我那分出来出来，东东嘞今巴拉嘞，他那这个彻底嘞，好啦，你你当然是得分出来，怎么的呀的，就那跑比天天在家拉了，今巴拉，就是要要多的，就那最近物业需要啦，没有钱嘞。对，只能说虽然说小路面啊，不是说啥，只能说你帮我们说，那虽然那边地盘给多少亩，可是中午那时候的钱嘛，阿龙啊，现在说小地啊家的，现在没提不过，阿龙啊，这有有有专门出来处理的搞没，啊，都拿来给的，我那边真有说，以前嘛都大部分有味道，老苦的，都不把来看不下来，说哎那里啊嘞，哎就没有办法，这个我带你嘛，也把来当来库存，都来摆卖，年年都掉在那磨渣上，那都干不动呢，你讲说，哎东屋东屋嘞，别嘞不下不呢，你看波比人家哪不？然后说像我啊，有大概多少多少路？你只能说，你反正出来快点不毛不不不帮忙，不如帮咱不帮忙出来，先拿了啊，出来啊，出来考虑，只能说东东不来，阿龙嘛，对啦，奶奶，比如路路过那个嘞，这个然后拿来了没？外面先拿了没？出来，只能说呢，别来木要多没？我啊说，这是哪一个系列？他们反正出来又只能说加了呀比，阿龙也才了呀比，我们都来表他比，反正只能说。多不啊咯，咱没那么高呢，七米八呗。多多多表嘞，苏江口就这里最近呢培养没，阿嘎达的么他呗呢，只能说现在多难五呗，现在比多没出现那高嘛嘞。
OK，
我表没出现那高你的地方
的。OK， 接着吧，看下，正好在里来时间，请来四多路吧。第个帮我顺利比的，古地哈都在都江那多少些呢？阿龙接着苗一点嘛，看下，在里来时间的嘛，也能够比嘛。